မင်္ဂလာပါရှင်2024ခုနှစ်အောက်တိုဘာ12ရက်လွတ်လပ်တဲ့အာရှတန် RFA ရဲ့ညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ကျမဆောင်းမောင်ပါရှင်။တောင်တော်မြို့နယ်မှာတိုက်ပွဲတွေပြင်းထန်နေပါတယ်။တပိတ်ချင်းမြို့နယ်တွေကတက်စကန်ကိုကူထိပြည်သူကာကွယ်တပ်ဖွဲ့တွေကသိမ်းပိုက်ထားနိုင်ပါတယ်။မောင်နှောဘက်ကတိုက်ပွဲချင်းနေတဲ့ကြောင်းတွေကိုနောက်ပိုင်းမှာအပြည့်စုံကြားရဖို့ရှိပါတယ်။အခုသတင်းတွေကိုတင်ပြပါမယ်ရှင်။မန္တလေးတိုင်းတောင်သာမြို့နယ်မှာဒီနေ့မနက်ပိုင်းကစစ်ကောင်စီတပ်တွေတဆွဲထားတဲ့နိုင်ငံပိုင်အမှတ်10ထဲချုပ်ဆက်ယုံမြန်မာတရုတ်တန်ငွေပိုင်လိုင်းကြီးကစစ်ကောင်စီတပ်စခန်းနဲ့ပြူစောတိအားကောင်းတဲ့ဖျားလာရွာတို့ကိုပြည်သူကာကွယ်ပူးပေါင်းတပ်တွေဝင်ရောက်တိုက်ခတ်ခဲ့တယ်လို့ကာကွယ်တပ်ဖွဲ့ဝင်တွေကပြောပါတယ်။မနက်9နာရီလောက်မှာစတင်တိုက်ခတ်ခဲ့ပြီးစစ်ကောင်စီကလေကြောင်းကနေပစ်ကူတာတွေအပြင်မြင်းကြံမျိုးခမရ15တပ်ကနေလည်းလက်နက်ကြီးနဲ့ပစ်ကူပေးနေတာကြောင့်နေ့လယ်ပိုင်းမှာဆုတ်ခွာခဲ့တယ်လို့အမိမဖော်လို့တဲ့ဒေသကာကွယ်တပ်ဖွဲ့ဝင်တအုပ်က RFI ကိုပြောပါတယ်။ဩဂုတ်လ10ရက်နေ့ကစလို့တော်လိုင်းပူပေါင်းတပ်တွေကနွားထုတ်ကြီးမြင်းကြံနဲ့တောင်တာမျိုးတို့ကိုမြင်းကြံခရံအထူးစစ်ဆင်ရေးဖြေဖို့ဆောင်ပြီးစစ်ကောင်စီတပ်စခန်းတွေကိုတပြိုင်တည်းထဲဝင်ရောက်တိုက်ခိုက်နေတာဖြစ်ပါတယ်ရှင်။မန္တလေးတိုင်းတပိတ်ချင်းမြို့နယ်စရဲကွင်းတပ်စခန်းကိုဩဂုတ်လ17ရက်နေ့မှာပြည်သူ့ကာကွယ်တပ်မတော်မန္တလေး MD1 PDF ကတိုက်ခိုက်သိမ်းပိုက်လိုက်နိုင်တာကြောင့်တပိတ်ချင်းမြို့နယ်ထဲကတပ်စခန်း9ခုထိသိမ်းပိုက်ထားနိုင်ပြီလို့ MD1 PDF ကဒီနေ့မှာထုတ်ပြန်ပါတယ်။လက်ရှိမှာလည်းတပိတ်ချင်းမြို့နယ်ထဲကကြံနေသေးတဲ့စစ်ကောင်စီတပ်စခန်းတွေကိုထိုးစစ်ဆင်တိုက်ခိုက်နေတယ်လို့ MD1 PDF ကပြောပါတယ်။အခုတင်ထားတဲ့တပ်စခန်းတွေမှာစစ်ကောင်စီတပ်သားအင်အားဘလောက်အထိုင်ကြားတဆဲထားတယ်ဆိုတာနဲ့စခန်းသိမ်းတိုက်ပွဲတွေအတွင်းနှစ်ဖက်ထိခိုက်သေဆုံးမှုအခြေအနေတွေကိုတော့ MD1 PDF ကထုတ်ပြောထားတာမရှိပါဘူးရှင်။ရခိုင်ပြည်နယ်ကွားမြို့နယ်မှာနှစ်ဖက်တိုက်ပွဲတွေကြောင့်ဒေသခံတွေက ARD တိုင်းကတိုင်းချောင်းမြို့ဘက်ကိုဩဂုတ်လ17ရက်နေ့မနေ့ကစလို့နေရက်စွန့်ခွာထွက်ပြေးလာကြတယ်လို့ဒေသခံတွေကပြောပါတယ်။နေရက်စွန့်ခွာလာတဲ့အရေးအတွက်အတိအကျကိုတော့မသိရပါပဲ။မျိုးပေါ်ရက်ွက်တွေမှာအိမ်ငှားတွေလည်းပြည်နေပြီးရေကြီးကြုံပြုံနဲ့ဒနုပြူမျိုးပဲအထီးပါအိမ်ငှားရမှုတွေရှိနေတယ်လို့ဆိုပါတယ်။ဒါအပြင်စစ်ကောင်စီဘက်ကလည်းအဲစင်းစစ်ဆီးမှုတွေကိုတင်းကျပ်ထားပြီးနေတွေဝင်ရောက်စစ်ဆီးမှုတွေရှိနေတယ်လို့လုံခြုံရေးအရာအမည်ဖော်လို့တဲ့ငတိုင်းချောင်းမျိုးကန်တအုပ်က RFI ကိုပြောပါတယ်ရှင်။ရှမ်းပြည်နယ်မြောက်ပိုင်းလာရှုံမြို့အရှိမြောက်တိုင်းစစ်ဌာနချုပ်ရမခတိုက်ပွဲတွင်ဖမ်းမိခဲ့တဲ့ဒဏ်ရစစ်တုပ်ပန်းတချို့အပါဝင်စစ်တုပ်ပန်းမိသားစုဝင် 2,000 နီးပါးကိုကိုကန့်တက်မတော် MNDA ကပြန်လွပေးခဲ့တယ်လို့ RFA ရဲ့စီးရဲသတင်းရင်းမြစ်တွေကဒီနေ့ပြောပါတယ်။ဩဂုတ်လ6ရက်နေ့ကနေဩဂုတ်လ17ရက်နေ့မနေ့ကထိပြင်းထန်ဒဏ်ရစစ်တုပ်ပန်း45ဦးနဲ့စစ်တုပ်ပန်းမိသားစုဝင် 1,862 ဦးစုစုပေါင်း 1,809 ဦးကိုအတုပ်လိုက်ခွဲပြီးပြန်လွပေးခဲ့တယ်လို့ဆိုပါတယ်။အရှိမြောက်တိုင်းစစ်ဌာနချုပ်ရမခတိုက်ပွဲတွင်ဖမ်းဆီးခံခဲ့ရတဲ့စစ်တုံးပန်းနဲ့မိသားစုဝင်4,000ကျော်ရှိတယ်လို့ RFA ရဲ့စီးရဲသတင်းအရင်းမြစ်တွေကပြောပေမဲ့ကိုကန့်တက်မတော် MNDA ကတော့တရားဝင်ထုတ်ပြန်တာမရှိသေးပါဘူးရှင်။ရှမ်းပြည်နယ်မြောက်ပိုင်းလာရှုံမြို့အချင်းထောင်ကနေတိုက်ပွဲအတွင်းပြန်လည်လွတ်မြောက်လာတဲ့နိုင်ငံရေးအကျဉ်းသား240ခန်းနဲ့ကတရားကြောကိုကိုကန့်တက်မတော် MNDA ကမိသားစုဝင်တွေထံပြန်ပို့ပေးပြီလို့ကိုယ်တိုင်လွတ်မြောက်လာသူတွေနဲ့နိုင်ငံရေးအကျဉ်းသားအရေးကူညီပေးနေသူတွေကပြောပါတယ်။ဩဂုတ်လစံပိုင်းကစလို့မိသားစုဝင်တွေထံတဖြည်းဖြည်းချင်းပြန်ပို့နေတာဖြစ်ပြီးမိသားစုဝင်တွေထံပြန်မရောက်သေးတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဘောအလုံးမှုဆောင်အဖွဲ့ဝင်ဦးထွန်းနှုတ်ဟိန်နဲ့ကြံနိုင်ငံရေးအကျဉ်းသားတွေလည်းဘေးကင်းရမှာဆက်ရှိနေတယ်လို့ပြန်လည်လွတ်မြောက်လာတဲ့တအန်းအမျိုးနိုင်ငံရေးအကျဉ်းသားတဦးဖြစ်တဲ့ Mind on the U က RFI ကိုပြောပါတယ်။ကျန်နိုင်ငံရေးအကျဉ်းသားတွေကိုလည်းမိသားစုဝင်တွေနဲ့ချိတ်ဆက်ပြီးပြန်လည်ပို့ဆောင်ပေးဖို့လှုံ့ဆော်နေတယ်လို့နိုင်ငံရေးအကျဉ်းသားအရေးကူညီပေးနေသူတဦးကပြောပါတယ်ရှင်။သတင်းတွေကိုတင်ဆက်ပေးခဲ့တာပါ။ခုတော့သတင်းဆောင်မတွေကိုထုတ်လွှင့်ပေးပါမယ်။မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်မောင်တော်မြို့မှာပိတ်မိနေတဲ့ရိုဟင်ဂျာ1000ကျော်ကိုခေါ်ထုတ်ပြီးနောက်မြို့ရင်းနေရာအများပြားကိုအာရခတပ်တော် A ကထိန်းချုပ်လိုက်တယ်လို့ဒေသခံတွေကပြောပါတယ်ဒီအကြောင်း RFA သတင်းထောက်မထထအင်္ဂအောင်တင်ပြထားပါတယ်ရှင်
မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်မောင်တော်မြို့မှာအောက်လ9ရက်နေ့ကစလို့ဒီနေ့အထိတိုက်ပွဲတွေကြာပိတ်မိနေတဲ့ရိုဟင်ဂျာ 13,000 ကျော်အပါအဝင်ရခိုင်နဲ့ဟိန္ဒူဘာသာဝင်စုစုပေါင်းလူ 1,000 ခွဲကျော်ကိုအာရခတပ်တော် AA ကခေါ်ထုတ်သွားတယ်လို့ AA အဖွဲ့နဲ့နှိစက်သူတွေက RFA ကိုပြောပါရယ်လက်ရှိမှာမောင်တော်မြို့ထဲမှာပိတ်မိနေတဲ့ရိုဟင်ဂျာ 9,000 လောက်ပဲရှိနိုင်တော့တယ်လို့လည်းဆိုပါရယ်မောင်နှမမျိုးတွေမှာဒီနေ့အထိတိုက်ပွဲတွေပြင်းထန်နေဆဲဖြစ်ပြီးပိတ်မိနေတဲ့ရိုဟင်ဂျာတွေဟာစစ်ကောင်စီတပ်ဆွဲထားတဲ့ရက်ွက်တွေကရိုဟင်ဂျာတွေလို့လုံခြုံရေးအယအမိမဖော်လို့တဲ့မောင်နှမဒေသခံတယောက်က RFA ကိုပြောပါတယ်
။စားပြီးတော့ကေထုံးတဲ့နေ့ကနေဒီနေ့မနေ့ထိဆိုရင်တော့ဒီ1000ခေကနေ1000ကျားလောက်ရှိကြပုံမျိုးပေါ်ရိယာအများစုကတော့ဒီကထိချောက်ထားပြီးနှစ်ဖက်တီးတွေဖြစ်နေမှုအများစုကတော့ဒီအမေတိုက်ဝင်ထွက်စကန်ရေဟိုမြို့မကရင်လေးရေနောက်ပြီးတော့ဒီနာကန်ကပုံတော့အိန္ဒိယတွေမှာအဓိကထိတွေ့ဖြစ်နေတယ်
စစ်ကောင်စီတပ်ကခံစစ်အထက်ထက်ကာယံထားတဲ့မောင်တော်မျိုးကိုအောက်လ9ရက်နေ့မှာ AA ကထိုးဖောက်ဝင်ရောက်နိုင်ခဲ့တာဖြစ်ပြီးလက်ရှိမှာတော့မောင်တော်မျိုးအလေရက်ွက်တွေအပါအဝင်မျိုးရဲ့3ပုံ2ပုံကို AA ကထိန်းချုပ်ထားတယ်လို့ဆိုပါတယ်။မောင်တော်မျိုးဘော်ကနေအရခတက်တော် AA ကခေါ်ထုတ်သွားသူတွေတဲ့အများစုကတော့ AA ကချပေးထားတဲ့နေရာတွေမှာနေထိုင်ကြပြီးတချို့တွေလည်းနှီးဆက်ရာဆွေမျိုးတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ခွာဖို့စီစဉ်နေကြသူတွေရှိတယ်လို့လည်းဒေသခံတွေကပြောပါတယ်။အေးအဖွဲ့အနေနဲ့ရိုဟင်ဂျာတွေရဲ့လုံခြုံရေးကိုတာဝန်ယူဖို့လိုအပ်တယ်လို့မမတ်စော်လိန်လို့အမည်လွှဲထားတဲ့ရိုဟင်ဂျာအရေးအကူအညီပေးနေသူတယောက်က RFA ကိုပြောပါတယ်
အာဒီကကတော့ဟိုသူတို့ကအမွတ်ကအောင်မှဒီတစားဝင်နေတာဖြစ်ကြအောင်ဆွန်ရွေးပေးဖို့ပါဒါပထမတစ်ချက်ပါသူတို့ကဟိုအာစာရုအရစုရုစုပြီးတော့စစ်စစ်ပြီးတော့သူတို့ကဟိုဒုက္ခရောက်တော့မလို့ဖို့လိုပါတယ်ဒါဒုတိယချက်ပါစစ်ကောင်စီရဲ့လေကြောင်းရေကြောင်းပေါ့နော်အဲ့ဒါဟိုလက်နက်ကြီးတွေတူတူလေးနဲ့ပြောရမယ်ဆိုရင်သူတို့အတွက်လုံခြုံရေးဆီယမ်မန်တွေဆွန်ရွေးပေးဖို့လိုပါပဲ
ရခိုင်ဝါရဲ့နိုင်ငံရေးသမားဦးဖေတန်းကတော့
လုံးလုံးကျေကဒီလိုအသက်ရှင်ဖို့ပေါ့နော်အတားအရေးကြီးဆုံးဖြစ်သွားတယ်။ပြည်လေကကဲထုတ်တယ်ဆိုရင်ဒါလွမြောက်နေမြေကိုရောက်မှာပေါ့နော်လွမြောက်နေမြေမှာဆိုရင်အဲ့ညာမှာမွတ်စလင်ရွာတွေလည်းအများကြီးရှိတယ်။ရခိုင်ရွာတွေလည်းရှိတယ
်။အခုမောင်တော်မြို့တွေမှာတိုက်ပွဲဖြစ်နေတာကြောင့်အရက်သားတွေမထိခိုက်အောင်စစ်ကောင်စီတပ်ကရောအေအေကပါလှုပ်ဆောင်ဖို့လိုအပ်တယ်လို့ဆိုပါတယ်။မောင်နှမမျိုးကအခြေအနေတွေနဲ့ပတ်သက်လို့မေးမြန်းနိုင်ဖို့အတွက်အရခတတော် AA ပြောခွင့်ရသူဦးခိုင်သူခါရောစစ်ကောင်စီရဲ့ရခိုင်ပြည်နယ်ပြောခွင့်ရသူပြည်နယ်ဥရေချုပ်ဦးလသိန်းကိုပါ RFA ကဆက်သွယ်ခဲ့ပေမဲ့အကြောင်းမပြန်ပါဘူးရှင
်။ RFA ကဆက်လက်ထုတ်လင်းနေပါတယ်။အိန္ဒိယနိုင်ငံမီဆိုရန်နဲ့ချင်းပြည်နယ်နယ်စပ် Recorder Gate အပြင် Long Line နယ်စပ် Gate တွေကိုအိန္ဒိယဘက်ကပိတ်ထားတာကြောင့်နယ်စပ်ကဒေသခံတွေအခက်အခဲကြုံနေရတဲ့အကြောင်းမတ်သစလိုင်းတင်ပြထားပါတယ်ရှင်။
မြန်မာပြည်တွင်းကိုစားနပ်ရိက္ခာနဲ့လမ်းစာဆီတည်ယူနေတဲ့အိန္ဒိယမြန်မာနယ်စပ်ဂိတ်တွေကိုအိန္ဒိယအာဏာပိုင်တွေကပိတ်ပင်ထားတာကြောင့်ကုန်စည်ဝယ်ယူဖို့ခက်ခဲနေကြတယ်လို့ဒေသခံတွေကပြောပါတယ်။အိန္ဒိယနိုင်ငံနဲ့မြန်မာနိုင်ငံကိုစကိုင်းတိုင်းတမူးမြို့မှာတမူးမိုရီနယ်စပ်ကုန်သွယ်ရေးအမှတ်1နဲ့ချင်းပြည်နယ်ဘက်ကရီခေါ်တာဆုခေါ်တာကုန်သွယ်ရေးအမှတ်2နယ်စပ်ဂိတ်နှစ်ခုကိုတရားဝင်ကုန်သွယ်ခွင့်ပြုထားတာပါ။မိုရီတမူးနယ်စပ်ဂိတ်ကိုတော့ COVID-19 စတင်ကတည်းကအိန္ဒိယဘက်ကပိတ်သိမ်းခဲ့ပြီးနှစ်ဖက်ကုန်သွယ်ရေးရပ်တန့်နေတာဖြစ်ပါတယ်။ကျန်တဲ့ဂိတ်တွေပါထပ်ပိတ်ခံထားတာကြောင့်အခြေခံစားသောက်ကုန်တွေပြက်လက်နေတယ်လို့တမူးမြို့နယ်ကဒေသခံတယောက်ကပြောပါတယ်
။နေဆက်ကုန်သွယ်ရေးအခြေအနေနဲ့ပြည်သားတကြောင်ပေါ့နော်။အိန္ဒိယကုန်သွယ်ရေးစားသောက်ကုန်ရှိခံစားသောက်ကုန်တွေအားရမရောက်နိုင်တာ။ဒီနေဆက်တကြောင်မှာနေထိုင်တဲ့ဒေသခံတွေပေါ့နော်။သူတို့အတွက်အများကြီးကျေးဇူးရှိတာပေါ့လောကလောကရလဲရှားပါလို့ဒီခံမူတဆားတွေအတွက်ကလို့မရှိအတိုင်းမရှိဆိုကိုစင်းလုံးလိုက်မြင်တဲ့ပုံတော့ပြရအမကြီးစက်ကျဲတယ
်မြန်မာအိန္ဒိယကုန်သွယ်ရေးအမှတ်1နေဆက်ဂိတ်ဖြစ်တဲ့ရီနေဆက်ဂိတ်ကိုအိန္ဒိယအရာပိုင်တွေကဇူလိုင်လ25ရက်နေ့ကနေစပြီးတော့ဩဂုတ်လ9ရက်နေ့အထိပိတ်ထားဖို့ကြေညာထားပေမဲ့ဩဂုတ်လ12ရက်နေ့အထိပြန်မဖွင့်ပေးဘူးလို့ဒေသခံတွေကပြောပါတယ်ရီခေါ်တာမြို့ကိုချင်းတော်လိုင်းတပ်ဖွဲ့တွေသိမ်းပိုက်ထားသလိုဒေသကာကွယ်ရေးအဖွဲ့ဖြစ်တဲ့ဟွာငိုရန်ထိချုပ်ထားပြီးပြည်သူ့အုပ်ချုပ်ရေးရန်နေရာလည်ပတ်နေတာဖြစ်ပါတယ် CDF ဟွာငိုရန်အဖွဲ့ရဲ့ပြောခွင့်ရသူကိုဂျွန်ကတော့အိန္ဒိယဘက်ကကုန်သွယ်ရေးကိုအားကိုးနေရတဲ့ဒေသခံတွေအတွက်မီဇိုရန်အစိုးရကတစုံတရာကူညီဖို့မျှော်လင့်နေပါတယ်
ဒါမီဇိုရန်အစိုးရကတော့ကျွန်တော်တို့နဲ့ဒါအငြင်းရန်ကူညီတဲ့သူဖြစ်တဲ့အခါကျတော့ကျွန်တော်တို့ဒီစံစီစားတွေတော့ကျွန်တော်တို့ရနိုင်မဲ့နည်းလမ်းတွေတော့ရှိမယ်လို့ကျွန်တော်မျှော်လင့်တယ်။ဒါကျွန်တော်မိခိုးတဲ့တရားကလည်းဒီကွန်စီစစ်စစ်မှုတို့ပြည်တော်အဲနည်းတော့အခက်ခဲရှိတာပေါ့အချက်တဲ့အချိန်မှာဟိုလောလောဆယ်တော့ရှိတာပေါ့နော်
။အဲ့ဒီဂိတ်ကနေတဆင့် မြန်မာဗချမ်းကကုန်စင်းတွေကိုအိန္ဒိယကိုတင်သွင်းပြီးတော့အိန္ဒိယဘက်ကတော့ဆန်စီစာစတဲ့စားတောက်ကုန်တွေကိုပြန်တင်ပို့နေတာဖြစ်ပါတယ်။မီဇိုရန်ဒေသခံတွေလည်းမြန်မာဘက်ကတင်ပို့တဲ့ကုန်စင်းသီးနှံတွေကိုအဓိကစားသုံးတာကြောင့်နယ်ဇက်ဂိတ်ကိုရေရှည်ပိတ်ထားရင်တော့နှစ်ဖက်စလုံးထိခိုက်နစ်နာမှာဖြစ်တယ်လို့ချင်းရီယာအဖွဲ့ချုပ်ရဲ့လက်ထောက်ညွှန်ကြားရေးမှူးစလိုင်းဘန်ဆွီဆန်ကပြောပါတယ်။
တကယ်လို့တတိနေဆက်ပုံတော်ကြီးကိုသူတို့ပိတ်ချလိုက်မယ်ဆိုရင်သူတို့မှာရက်တိပိုင်ဆောင်ကတော်တော်လေးထက်ခဲသွားလိုက်မယ်ဆိုတာမျိုးသူတို့ကိုယ်တိုင်ကလည်းတုံ့သက်ထားတာရှိတယ်ဒီသက်ခံပြည်သူတွေကိုယ်တိုင်ကလည်းတုံ့သက်ထားတာရှိတယ်ဆိုတော့ဒီဟာကတော့သူတို့အကြာကြီးပိတ်လို့တော့အစီမပြေလောက်ဖို့လို့တော့ထင်တယ်ပြင်အကြာကြီးပိတ်မယ်ဆိုရင်ဒီမီဇိုရမ်ဒီသက်ခံပြည်သူတွေနဲ့မီဇိုရမ်အစိုးရကြားမှာပြဿနာတစ်ခုတစုံတရာပေါ့နော်တက်သွားနိုင်လိမ့်မယ်လို့တော့တုံ့သက်ရတယ်နော်
အရခတ်တော်အေအေထိန်းချုပ်ထားတဲ့ချင်းမီနယ်ပလဝါနဲ့ရခိုင်ပြည်နယ်မှာတိုက်ပွဲတွေကြောင့်ပြည်တွင်းကုန်သွယ်ရေးလမ်းကြောင်းတွေပြတ်တောက်နေတာပါ။ဒါကြောင့်မီဇိုရန်ပြည်နယ်လောင်တလိုင်ကနေကုန်ပစ္စည်းတွေကိုအဓိကဝယ်ယူသုံးစွဲနေကြတာပဲဖြစ်ပါတယ်ရှင်
။ခန္ဓာကိုယ်ပေါ်မှာအယုတ်ရေးဆွဲတဲ့တက်တူဟာလူငယ်တွေကြားမှာဖက်ရှင်တစ်ခုလိုရေပန်းစားလာတာကြောင့်မြန်မာနိုင်ငံကတက်တူပညာရှင်တွေလည်းနိုင်ငံတကာကိုထိုးပေါက်ချေဆက်ပြီးနေရာတွေရလာကြပါတယ်။ဒီထဲကတက်တူအာတစ်ကိုငင်းချမ်းအောင်အကြောင်းကိုရဲကောင်မြင့်မောင်တင်ပြထားပါတယ်ရှင
်။နိုင်ငံတကာနီးသူမြန်မာနိုင်ငံမှာတက်တူးနဲ့ပတ်သက်တဲ့အမြင်တွေပြောင်းလဲလာတဲ့အမျှနိုင်ငံတကာကိုထိုးပေါက်ချေဆက်နေတဲ့မြန်မာတက်တူးဆရာတွေလည်းရှိလာပါပြီ။ဒီထဲမှာအသက်30ရွယ် GN Tattoo Studio ကကိုငင်းချမ်းအောင်လည်းပါဝင်ပါတယ်။သူဟာတက်တူးလောကတွေကိုအသက်20ရွယ်2015ခုနှစ်ကစတင်ခြေဆက်ဝင်ရောက်ခဲ့တာဖြစ်ပြီး Dream Ink Mini Tattoo Exhibition 2024 Tattoo ရေးဆွဲပြိုင်ပွဲမှာတတိယဆုရရှိခဲ့သူလည်းဖြစ်ပါတယ်။အခုတော့ရန်ကုန်လှိုင်မြို့နယ်အင်းစိန်လမ်းမပေါ်ကဒုက္ခလမ်းထိပ်မှာ Tattoo Studio ခန်းဖွင့်ပြီး Tattoo လုပ်ငန်းနဲ့အသက်မွေးဝမ်းကြောင်းပြုရည်တည်နေပါတယ်။အခုလို Tattoo Artist တယောက်ဖြစ်လာဖို့မိသားစုဆွေမျိုးတွေနှာခေါင်းရှုပ်နေတဲ့ကြားကနေဖောက်ထွက်ပြီးကြိုးစားလာခဲ့ရတာပါ။အခုတော့စင်ကာပူ UAE တို့လိုနိုင်ငံတွေကတက်တူးထိုးကျင်တဲ့သူတွေသူ့ကိုတကူတကဖိတ်ပြီးကန့်လန့်နေကြပါပြီ
စင်ကာပူနဲ့ထိုင်းကတော့ခေါ်လာတာရှိတယ်ဟိုလက်ရှိပေါ့နော်သွားဖို့လည်းရှိပါတယ်ပြီးတော့လည်း UAE ကကျွန်တော်မိတ်ဆွေတချို့ကလည်းဒီတက်တူးရေးဖို့သူတို့လမ်းပြီးကန့်လန့်လာတယ်ဟိုဘန်ကောက်မှာတော့ပြိုင်ပွဲဝင်မှုတော့ရှိတယ
်သူဟာစင်ကာပူနဲ့ထိုင်းနိုင်ငံတို့အပြင်အမေရိကန်နိုင်ငံကတက်တူးပြိုင်ပွဲတွေမှာစုရိရယူနိုင်ခဲ့တဲ့မြန်မာတက်တူးဆရာကိုအောင်ဆွေဦးစီကနေပညာရေးအနိကတ်သင်ယူခဲ့တာဖြစ်ပါလေ။အင်္ဂလိပ်လိုတက်တူမြန်မာလိုဆေးမြင်ကြောင်းလို့ခေါ်တဲ့ကိုခနာဘော်ကအယုတ်တွေစားတွေဖန်နီးရေးဆွဲကားတွေကလည်းနိုင်ငံအလိုက်တက်တူပညာရှင်တွေရဲ့လက်ရာအလိုက်ရှိကြပါလေ
။အကျဉ်းအဖြစ်ကတော့ကျွန်တော်တို့သွားတော့ဆိုရင်ဟိုလက်တစ်ချောင်းလုံးဆို4000လောက်တော့ပေါက်တယ်ပေါ့နော်4000 4500ပေါ့နော်စင်အဲ့ဒါစင်ကူဒေါ်လာပေါ့နော်စင်ကူတနိုင်ငံတည်းကိုပြောတာပေါ့နော်အဲကျွန်တော်တို့ရေးရင်တော့ကျွန်တော်တို့ကအဲ့လောက်တော့မပြောပါဘူးခုအချင်းချင်းနေစင်ကာပူနိုင်ငံသားပါညာရေးတာနည်းနည်းရှားတယ်ကျွန်တော်တို့သွားရေးလို့ရှိရင်မြန်မာနိုင်ငံလူတွေပဲရေးတာများတယ်သူတို့နိုင်ငံလူရင်းတော့သူတို့ဈေးပေါ့နော
်ခနာကိုဘောကအမရွတ်တွေကိုဖုံးမို့အလှထိုးဖို့တက်တူးထိုးကြတဲ့သူတွေရှိပေမဲ့ဂီတသမားဖြစ်သူကိုကျော်ကြီးကတော့ဖက်ရှင်တသက်အနေနဲ့ပဲသူများနဲ့မတူတဲ့တက်တူးပုံစံကိုစိတ်တိုင်းကြဖန်နေပြီးဥကောင်းတစ်ခုလုံးကိုကိုငိမ့်ညံ့အောင်စီမာတက်တူးရေးထိုးခဲ့ပါလေ
။ကိုဖြော်ဖြေးရေးလုပ်ကိုပဲကျွန်တော်ဆက်လုပ်နေရတဲ့ခါကျတော့ကျွန်တော်ဒီကရုံးနဲ့ပဲနေရတာပေါ့ပါတယ်လေ။ပေါ့ပါတယ်။အဲ့ဒါကိုကျွန်တော်အတိနဲ့ကျွန်တော်ဒီကိုငိမ့်ညံ့အောင်နဲ့တွေ့ပြီးတော့ပေါ့နော်။ကျွန်တော်ဟာဘယ်လိုလုပ်မယ်ပေါ့။သူကလည်းဟာကိုဘယ်လိုဖန်တီးပေးလိုက်ချင်းလဲ။ကျွန်တော်တို့နှစ်ယောက်တိုင်ပြီးတော့ပေါ့ကျွန်တော်လည်းသူများနဲ့မတူတဲ့ပုံစံမျိုးကိုလုပ်ချင်တာ။အဲ့ဒါနဲ့ကျွန်တော်ဖြော်ပြီးဆိုတော့ fashion ဖြစ်သွားတာပေါ့နော်ကျွန်တော်သဘောကျတဲ့ဟာပေါ့ကျွန်တော်တက်တူးလည်းသဘောကျတာပေါ့
တက်တူးရေးထိုးတာဟာလူငယ်တွေကြားမှာ fashion တစ်ခုလို့ရေပန်းစားလာပြီးသူယူသွတ်ခဲ့တဲ့တက်တူးပညာရှင်ဘဝကိုမိသားစုဆွေမျိုးတွေကလည်းအခုတော့လက်ခံလာကြပြီလို့ကိုငိမ့်ညံ့အောင်ကပြောပါတယ်အခုတော့ပြည်ရင်းပြည်ပတက်တူးပြိုင်ပွဲတွေမှာနိုင်ငံတကာစုတွေကိုရယူသွားဖို့ကိုငိမ့်ညံ့အောင်ကကြီးမားတာပါလေ
RFA စီစဉ်တွေကိုဒီမှာပဲရနာပြစေမြန်မာပြည်သူပြည်သားများဘေးအန္တရာယ်အပေါင်းကနေကင်းဝေးကြပါစေရှင်